ယူကရိန်းပေါ်ရုရှားရဲ့ကျူးကျော်တက်ခတ်မှုကိုထောက်ပြပြီးဆွီဒင်နိုင်ငံမှာကာကွယ်ရေးအသုံးစရိတ်တည်ဆဲတာတိုးမြင့်သတ်မှတ်ဖို့ဝန်ကြီးချုပ်မက်ဒါလီနာအန်ဒါဆန်ကတိုက်တွန်းလိုက်ပါတယ်။တိုက်ပြီးကုန်ထုတ်လုပ်မှုပမာဏ GDP ရဲ့200ခန့်နှုန်းထိတိုးမြင့်သုံးဆမဲ့အစီအစဉ်ကိုမြင်းမြန်းဆန်းဆန်းအကောင့်ထဲပို့ဖို့လဲကြေညာပေးနေမှာပဲတိုက်တွန်းလိုက်တာပါ။တိုက်ပြီးကာကွယ်ရေးစွမ်းရည်ကိုအကြီးအကျယ်ခိုင်မာအားကောင်းအောင်လုပ်ရမယ်ဆိုတာကိုဆွီဒင်ဆွေးရကပြည်သူတွေနဲ့ကဘာကြီးကိုရှင်းရှင်းလင်းလင်းပြတ်တက်လိုက်တာဖြစ်ကြောင်းလဲစတော့ဟ ோம் မြို့တော်မှာဒင်းနောက်တွေကိုဝန်ကြီးချုပ်ကပြောဆိုခဲ့ပါရဲ့။ဆွေးနွေးငယ်နေနမိတ်အတွင်းလူယုံရေးအခြေအနေတွေတဖြည်းဖြည်းယိုယွန်းလာနေရမှာယူကရိန်းကိုရုရှားကတက်ခိုက်မှုကြောင့်ပိုဆိုးလာရတယ်လို့လည်းပြောဆိုခဲ့တာပါ။ဆွေးနွေးငယ်ရဲ့လက်ရှိကာဝေးအသုံးစရာဒေါ်လာ 9.18 ဘီလီယံလောက်ရှိပြီး GDP ရဲ့ 1.3 ခန့်နှုန်းလောက်ရှိတယ်လို့လည်းဘန်ဒိုင်းဝန်ကြီးမက်ကယ်တန်ပတ်ကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါရဲ့။ဝန်ကြီးချုပ်ကတော့ GDP ရဲ့200ခန့်နှုန်းအသုံးစရိတ်သတ်မှတ်ဖို့အစီအစဉ်နဲ့ပတ်သက်လို့အချိန်တိကျမပြောရင်မဲ့စနေအတွင်းဖြစ်စေရင်တဲ့သဘောမျိုးပြောဆိုခဲ့တာပါ။ကာကွယ်ရေးအသုံးစရိတ်တိုးမြင့်တဲ့အစီအစဉ်နဲ့အတူလူငယ်တွေစစ်မှုထမ်းမှုပြင်ဆင်ထားတဲ့အကြောင်းလဲဝန်ကြီးချုပ်ကပြောဆိုခဲ့ပါရယ်ခင်ဗျာ။